မြန်မာနိုင်ငံကနေအကြောင်းမျိုးမျိုးကြောင့်ထိုင်းနိုင်ငံနဲ့ဆက်ကဒုက္ခတဲ့စခန်းတွေဆီမှာနေခဲ့ကြရပြီးအမေရိကန်ပြည်ထောင်စုအိန္ဒိယနားပြည်နယ်ကိုရောက်ရှိလာခဲ့ကြတဲ့မြန်မာမိသားစုတွေထဲကအထက်တန်းကျောင်းကိုပညာသင်ဆုနဲ့ဘွဲ့ရခဲ့တဲ့ကျောင်းသူကျောင်းသား16ဦးကိုဂုဏ်ပြုတဲ့အစီအစဉ်မနေ့ကအိန္ဒိယနားပြည်နယ်ဖော်ဝင်းမြို့မှာကျင်းပခဲ့ပါတယ်ဒီစီစဉ်ကိုဦးဆောင်သူတူဖြစ်တဲ့အိန္ဒိယနာပြည်နယ်ပါတူတက္ကသိုလ်ကမြမဘာသာဆရာဦးကျော်သိန်းစိုးကအခုလိုပြောပါတယ်
။ဒီနှစ်2016မှာ high school ပြီးတဲ့ကလေးတွေပေါ့လေ။ဟိုကျောင်းပေါင်းစုံနဲ့ပြီးတဲ့ကလေးတွေအဲ့ဒါသူတို့အတွက်ကျွန်တော်တို့ဂုဏ်ပြုပွဲပေါ့လေ။သူတို့ကကျွန်တော်စီမှာဟိုနှစ်ပေါင်းများစွာရှာတင်ခဲ့တဲ့ကလေးတွေပေါ့လေ။ချို့ကြတော့သူငယ်တန်းကနေပြီးတော့ဟို12တန်းနေပေါ့လေ။10နှစ်12နှစ်လောက်နေခဲ့တဲ့ကလေးတွေဘလို့ပညာသင်ပြီးတော့ဘလို့ community ကိုပြန်ချိုးပြကြပေါ့လေ။အဲ့ဒါတွေကျွန်တော်တို့မိတ်ဆက်ပေးတာပေါ့လေ။သူတို့မရှိတဲ့ကျောင်းဦးကြီးတွေဟလာဟိုအဓိပတိတွေဟို chancellor တွေလက်လာတဲ့တက္ကသိုလ်ကအဓိပတိတွေပေါ့လေဒီကနေကျောင်းပြီးတဲ့ခါမှာတက္ကသိုလ်ကပေါ်ရတဲ့ခါမှာမိမိမိသားစုဟလာမိမိနေထိုင်ရာရက်ကွက်မိမိနေထိုင်ရာတိုင်းပြည်အမိမြန်မာနိုင်ငံကိုဟလာလည်းပဲဘလို့သူတို့တက်တဲ့ပညာတွေနဲ့ပြန်ပြီးတော့အထောက်ကူပြုတွေ့မလဲဟလာဘလို့အကျိုးဆက်ကြမလဲဘလို့အခြေချဆက်ကြမလဲဆိုတော့ကျွန်တော်တို့သူတို့သင်တန်းပေးတာပါအ
ိန္ဒိယနာပြည်နယ်ဖိုဝိန်းမြို့ဟာအမေရိကန်ပြည်ထောင်စုအတွင်းထိုင်းမြန်မာနယ်စပ်ကပြောင်းရွှေ့လာတဲ့မြန်မာနိုင်ငံသားဒုက္ခသည်တွေအများဆုံးရှိတဲ့မြို့လေးဖြစ်ပါတယ်သူတို့တွေဟာထိုင်းနိုင်ငံအတွင်းမှာဆင်းရဲဒုက္ခမျိုးစုံနဲ့နေထိုင်ခဲ့ကြရပြီးမှအမေရိကန်ပြည်ထောင်စုကိုရောက်ရှိလာခဲ့တာဖြစ်ပါတယ်ဒီပညာသင်ဆုဂုဏ်ပြုချီးမြှင့်ခံသူတွေမှာထိုင်းမြန်မာနယ်စပ်မှာမွေးဖွားပြီးအမေရိကန်ပြည်ထောင်စုကို6နှစ်သမီးအရွယ်မှာရောက်လာတဲ့ကချင်တိုင်းရင်းသူလေးဆက်ချီရာမှလည်းပါဝင်ပါတယ်
ကျေးရမှာတော့အရင်ပြောရအကလုံးကတမင်းတို့ကိုဂုံရင်ကြတယ်ရက်ခွာရမှာတော့အဲ့လိုမျိုးပမာရှင်ဝဲရမှာအဲ့လိုမျိုးခဏခဏပြောတယ်လေအဲ့လိုမျိုးတမင်းတို့ပမာတွေကထူးချွန်တဲ့လူတွေရှင်ပူကောင်းမှာပေါ့အဲ့ဒါအခုတမင်းတို့တဖော်လောကအကြောင်းပြပါရဲဆိုတာတမင်းတို့ဂုံရင်စရာပေါ့တမင်းကအခု biomed engineering လုပ်မယ်ပြီးတော့ဒီပမာတွေကိုပြန်ပြီးတော့ပမာပြရဆူနေတဲ့အဲ့လိုမျိုးပညာရည်တွေပါတင်ပေးချင်တယ်သမီးတို့ကကံကောင်းလို့အမေရိကန်ရောက်လာတာလေအဲ့ဒါတို့ကလည်းကိုယ့်လိုမျိုးပဲထူးချွန်နေချင်တယ်လေအဲ့လိုမျိုးနိုင်ငံတကာနဲ့အဲ့လိုမျိုးရင်မောင်းတန်းခိုင်းစေချင်တယ
်နောက်ထပ်ပညာသင်ဆုရရှိသူတဦးဖြစ်တဲ့ဆာအီကလည်းအခက်အခဲတွေကြားလဲကနေသူအခုလိုအထက်တန်းပညာကိုအောင်အောင်မြင်မြင်နဲ့သင်ယူပြီးမြောက်ခဲ့ပြီးတက္ကသိုလ်ပညာကိုဆက်လက်သင်ယူခွင့်ရခဲ့တဲ့အပေါ်မှာသူ့ရဲ့ခံစားချက်ကိုအခုလိုပြောပါတယ်
ကျွန်တော်အရင်စိတ်ပျော်တော့ကျွန်တော်မိသားစုမှာတက္ကသိုလ်တက်ရမှာကျွန်တော်တယောက်ပဲအဆဆုံးပေါ့ဥဆုံးပေါ့အဲ့ဒါကျွန်တော်အရင်စိတ်ပျော်တော့ကျွန်တော် construction ဝင်မှုကျွန်တော်စဉ်းစားရတယ်အပြင်နဲ့ line ဝင်တော့ငငယ်တော့နေအဲ့ဒီကကျွန်တော်ဝါဒနာပါတယ်ကျွန်တော်ဝါဒနာပါတဲ့ဟာကျွန်တော်ဆက်လုပ်ချင်တော့ကျွန်တော်မိဘကမှပြလာတယ်ယူရပြဲသွားတယ်ဆိုတော့ time method ကိုတွားလိုက်တယ်အဲ့ဒီမှာကျွန်တော်မွေးလာခဲ့တယ်ဒီမှာရောက်ရကျွန်တော်တခါမှကြောင်းမတက်ဘူးဆိုတော့အင်္ဂလိပ်ကလည်းတလုံးမမတောက်ဆိုတော့တော့အခက်ခဲကြည့်တော့မိဘရလည်းအင်္ဂလိပ်ကဘာကူမမတောက်ဆိုအခက်ခဲတော့စီတော့နောက်မှဘမပြရတဲ့နဲ့တွေ့လာခဲ့ပြီးတော့ကျော်တန်းစုံနဲ့တူတူကြောင်းတက်ပြီးတော့အဲ့ဒီကနေဘမစကားနဲ့မိမိရောအင်္ဂလိပ်ကဖြည်းတလာတော့အဲ့ဒီကနေကျွန်တော်တားတဲ့ပညာကျွန်တော်ဘမပြပြန်သွားပြီးတော့ကျွန်တော်အင်္ဂလိပ်လည်းသင်လို့ရတယ်နောက်တော့ကျွန်တော်တားလာတဲ့ construction ပညာလည်းကျွန်တော်သင်လို့ရတော့ဘလို့တောနေရတဲ့မြို့လိုမျိုးအိမ်နေတိုးတက်လာအောင်ကျွန်တော်သင်ပြီးလို့ရတော့အဲ့လိုသူစားမှုပေါ့
ကွန်ပျူတာခံရသူ16ဦးထဲမှာပါဝင်တဲ့မွန်တိုင်းရင်သူလေးချွိုင်းရင်နွန်ကထိုင်းနိုင်ငံကဒုက္ခသည်စခန်းမှာ9နှစ်နေခဲ့ပြီး9နှစ်သမီးအရွယ်2003ခုနှစ်မှာအမေရိကန်နိုင်ငံကိုရောက်ရှိလာခဲ့သူဖြစ်ပါတယ်။သူ့အနေနဲ့အမေရိကန်တက္ကသိုလ်မှာဆေးပညာသင်ယူပြီးတဲ့နောက်တစ်ချိန်မှာမြန်မာပြည်သူတွေကိုအကူအညီပေးဖို့ရည်ရွယ်ထားတဲ့အကြောင်းလဲအခုလိုပြောပါတယ်။
I went back to Burma and I saw many people on the streets working hard and
ဒီကနေ့2015ခုနှစ်ကသူဗမာပြည်ကိုခဏပြန်သွားခဲ့ပါတယ်ဗမာပြည်မှာပြည်သူတွေဟာသူတို့ရဲ့နေစဉ်ဘဝအတွက်လှုပ်ရှားရုန်းကန်နေကြတာတွေကိုသူတွေ့ခဲ့ရတော့အတော်ပဲစိတ်မကောင်းဖြစ်ရပါတယ်ဒါကြောင့်တစ်ချိန်မှာသူဟာမြန်မာပြည်သူတွေကိုသူတက်ထားတဲ့ဆေးပညာနဲ့အကူအညီပြုချင်ပါတယ်။ဒါအပြင်ကျောင်းမနေသေးတဲ့ကလေးတွေကိုလည်းကျောင်းနေနိုင်အောင်လို့ကူညီချင်ပါတယ်လို့ချိုင်းရွန်းတော်ကပြောသွားပါတယ်အခမ်းအနားကိုတက်ရောက်လာတဲ့ចောင်းသားမိဘတဦးကိုလည်းအခုလိုမြန်မာចောင်းသားတွေထူးထူးကျွန်းကျွန်းနဲ့ထက်တန်းပညာကိုအောင်မြင်ခဲ့တဲ့အပေါ်မေးကြည့်ပါတယ်
။သူတို့အဲ့လိုမျိုးဖြစ်တာအမဝန်လဲဝန်သားလဲအမတို့စာရတော့ဆိုပါအင်္ဂလိပ်စကားအမတို့ကအားနေတယ်ဆိုတော့အမတို့ကလေးတွေကလည်းចောင်းမှလိုက်ကြလဲပဲအဲ့လိုမျိုးပဲအမိဘအားနေတယ်လို့တသမီးတွေလည်းအားနေတာပေါ့နော်။နာမည်ဒီမျိုးခုကိုကျော်တဲ့သူတို့ program တို့ခုဖွဲ့လိုက်တာအမတို့ကလေးတွေအတွက်အရန်အထောက်ကူပြုတယ်အရလာဝတ်တာလေးလာလေးစားကြလဲဆို
ဒါကတော့ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေကနေအိန္ဒိယနာပြည်နယ်ဖွဝင်းမြို့ကိုရောက်ရှိလာကြပြီးအထက်တန်းပညာကိုပညာသင်ဆုတွေနဲ့အောင်မြင်ခဲ့ကြတဲ့မြန်မာကျောင်းသားလူငယ်လေးတွေအကြောင်းကိုတင်ပြခဲ့တာပါ ဒီចောင်းသားလူငယ်လေးတွေဟာလာမဲ့ဩဂုတ်လကုန်မှာစတင်ဖွင့်လှစ်မဲ့အိန္ဒိယနာတက္ကသိုလ်အသီးသီးမှာတက်ရောက်ပညာသင်ကြားကြမှာလည်းဖြစ်ပါတယ်ရှင်။